ရခိုင်ပြည်နယ်မောင်တော့ခရိုင်အတွင်းကတရားမဝင်ဆောက်လုပ်ထားတဲ့ပုဂ္ဂလိကနဲ့တနိကအဆောက်အုံတွေကိုဖျက်ဆီးမယ်လို့ရခိုင်ပြည်နယ်အစိုးရနေလုံဝန်ကြီးကပြောဆိုထားပါတယ်။ဖျက်သိမ်းမဲ့ထဲမှာမွတ်စလင်ပြည်ရေးအစ္စလာမ်ဘာသာရေးဆိုင်ရာတင်ကြားပေးတဲ့စာတင်ကြောင်းတွေလည်းပါဝင်နေပေါ်မှာမွတ်စလင်ဘာသာရေးအဖွဲ့တွေကတာသနာဝင်ကြီးနဲ့ဆွေးနွေးဖို့ပြင်ဆင်နေကြပါတယ်။
မောင်တော့ခရိုင်တွင်ကတရားမဝင်ဆောက်အုံတွေဖျက်သိမ်းမဲ့ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့မှတ်တင်ကြီးခိုက်ကစူးစီးတင်ပြထားပါရဲ့ရှင်။ရခိုင်ပြည်နယ်မောင်တော့ခရိုင်တွင်ကတရားမဝင်ဆောက်လုပ်ထားတဲ့အဆောက်အုံတွေကိုဖျက်သိမ်းမဲ့ဆိုတဲ့အထက်မှာအစ္စလာမ်ဘာသာရေးဆိုင်ရာစာတင်ကြောင်းတွေဗလီဝတ်ပြုကြောင်းတချို့လည်းပါဝင်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မောင်
ခဲ့တာဖြစ်ပါတယ်။ရခိုင်ဆွေရပြန်ကြားရေးတာဝန်ရှိသူရုံးကဝန်ထမ်းတဦးကတော့ဒီစီဇန်ကိုနယ်လုံးဝန်ကြီးဗိုလ်မှူးကြီးထင်လင်းကဦးဆောင်လုပ်ကိုင်နေတာဖြစ်တယ်လို့ပြောပါတယ်။
အဲ့ဒါကလည်းအဲ့ဒါကလည်းဒီကျွန်တော်တို့ရဲ့ Family Affair အဖွဲ့ရဲ့ဘာလို့လုံးလေးဝန်ကြီးဟိုကဘုဘူးကြီးတင်ကဥဆောင်ပြီးတော့လောက်တာခင်ဗျာ။အော်ဒါကလည်းသူဥဆောင်လဲဆိုပေမဲ့ဒီအဖွဲ့အဖွဲ့ရဲ့သုံးချက်ချင်းလေးလောက်တယ်လို့ပြောတာပဲကြာ။
မွတ်စလင်အများစုနေထိုင်တဲ့မောင်နှောခင်တွေကဖြတ်သိမ်းမဲ့အဆောက်အုံတွေထဲမှာအစ္စလမ်ဘာသာရေးဝတ်ပြုကြောင်းဗလီတွေဘာသာရေးဆိုင်ရာတင်ကြားတဲ့စာတင်ကြောင်းတွေကိုဖြတ်သိမ်းမဲ့ကိစ္စကိုပြည်ထောင်စုသာသနာရေးဝန်ကြီးနဲ့တွေ့ဆုံတင်ပြနိုင်ဖို့မွတ်စလင်အဖွဲ့အစည်းတွေကပြင်ဆင်နေကြပါတယ်။အစ္စလမ်ဓမ္မဘိက္ခန်ရဲ့ဦးဆောင်ဆော်အီမှုဆရာဦးရင်လွင်ကအခုလိုပြောပါတယ
်။အခုတော့ဒီသာသနာရေးဝန်ကြီးနဲ့တွေ့ဖို့ပါဖို့ဒီပိုင်းကတော့ဒီဘာသာရေးဖွဲ့ရပုဂ္ဂိုလ်တွေကကြိုးစားနေကြတယ်လေ။ဟောအဲ့တော့ဒီဟာဥပဒေအရကတော့ကျွန်တော်တို့ဒီဘာသာကိုလွတ်လပ်စွာကိုယ်ကိုယ်ပြန်ပြီးထားလဲဆိုရင်ကိုယ်ပွယ်ဖို့နေရာကတော့လိုအပ်တာပေါ့ဗျာ။နော်အဲ့တော့မရှိတဲ့နေရာလေးမှာလည်းဆောင်ရမယ်ရှိသီးသားဟာလေးဟောင်းနွားရင်လည်းပြန်လည်းပြုပြင်ဖို့မှာမှာပေါ့နော်အဲ့တော့အဲ့ဒါလေးတွေကတော့လမ်းကြောင်းလေးတွေကတော့ဖွင့်ပေးဖို့တော့လိုအပ်ပြီလို့ကျွန်တော်ထင်တယ်လေလောလောဆယ်တော့မရသေးပါဘူးအခုဒီရခိုင်ကိစ္စကတော့ကျွန်တော်တို့ဒီပြည်မမှာရှိတဲ့ဘာသာရေးအဖွဲ့တွေကတော့ဗာဆက်လုပ်မယ်ဆိုတော့မသိသေးဘူးတရေကလည်းမင်းညမှာစကြရတာဘူးနော်ဒါပေမဲ့လည်းသူတို့အထွေထွေကိစ္စတွေသာသနာရေးဝန်ကြီးနဲ့တွေ့ဖို့တွေ့ကြတောင်းထားတဲ့အကြောင်းလေးတော့ကျွန်တော်တို့သိရပါတယ်တော့အဲ့လိုတွေ့တဲ့အခါမှာသူဒီအချက်ကြီးကိုပြန်ပြမှာဖြစ်ပါလေ
။ရခိုင်ပြည်နယ်အစိုးရဘက်ကမောင်နှောခင်တွင်ကတရားမဝင်အဆောက်အဦတွေဖျက်သိမ်းမှုစဉ်းစားပြောဆိုနေပေမဲ့လက်တွေ့ဆောင်ရွက်ဖို့ညွှန်ကြားချက်တွေတော့မရှိသေးဘူးလို့မောင်နှောခင်ရဲမှုဦးအောင်စောကပြောပါတယ
်။ကျွန်တော်တို့တော့အဲ့လိုဖျက်မှုဟောတာမကြောက်ဘူးလေ။နေရာချင်းလည်းမရောက်ဘူး။ဖျက်ပါပါညာစုံရဲ့ဥစ္စာလေးအမိန်ဥစ္စာလေးမထုတ်ဘူး။ကြောင်လေးမရောက်ဘူး။ကျွန်တော်စီတော့အဲ့လိုဘာမှညွှန်ကြားချက်တော့မရှိဘူး။ကျွန်တော်တို့အဲ့ဒီစီမံပြေဆုံးသွားတာတော့ဟိုဟာတိလိုက်ပြီ။ဟိုဟာပေါ့နေလုံကြီးလာတော့ဒီအဲမျိုးကြီးအဲအဲမစရင်းနေရမီရပါရင်လည်းတော့ပြေသွားတော့တွေ့လိုက်ပြီ။ကျန်တဲ့ဥစ္စာတော့ဘာမှမကြည့်ရဘူ
း။မြန်မာနိုင်ငံအတွင်းမှာ1962ခုနှစ်နောက်ပိုင်းကတည်းကမွတ်စလင်တို့အတွက်ဝတ်ပြုကြောင်းဗလီတွေနောက်မဒရဆာလို့ခေါ်ကြတဲ့အစ္စလမ်ဘာသာရေးဆိုင်ရာကျင့်သုံးကျင့်ဝတ်တွေကျမ်းစာတွေသင်ကြားပေးတဲ့ RB စာသင်ကျောင်းတွေကိုတရားဝင်ဆောက်လုပ်ခွင့်မပေးခဲ့ဘူးလို့အစ္စလမ်ဓမ္မဗိမာန်ရဲ့ဥဆောင်ဆော်အော်ရီမှုဆရာဦးအေးလွင်ကပြောပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရဖို့အတွက်သာသနာရေးဝန်ကြီးနဲ့တွေ့ဆုံခွင့်ရဖို့စီစဉ်နေတာလို့လည်းဦးအေးလွင်ကပြောဆိုပါတယ်ရှင်